မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းဖမ်းဆီးခံရတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တို့အောင်ဆန်းစုကြည်အပါအဝင်နိုင်ငံရေးလှုပ်ရှားမှုတွေနဲ့ဆက်ဆက်ပြီးတော့ဖမ်းဆီးထားသူတွေကိုပြန်လုပေးဖို့မြန်မာအရေးလှုပ်ရှားတက်ကြွသူတွေကတောင်းဆိုလိုက်ပါတယ်။တို့အောင်ဆန်းစုကြည်ရဲ့89နှစ်ပြည့်မွေးနေ့နဲ့တိုက်ဆိုင်ပြီးတော့အမေရိကန်အပါအဝင်နိုင်ငံတကာရောက်မြန်မာအရေးလှုပ်ရှားတက်ကြွသူတွေကတောင်းဆိုလိုက်ကြတာပါ။အဖြစ်အဆုံကိုတော့ကိုညာဝင်းအောင်ကစူးစီးတင်ပြထားပါတယ်။
ဇွန်လ19ရက်နေ့ဟာဒေါ်အောင်ဆန်းစုကြည်ရဲ့89နှစ်မြောက်မွေးနေ့ဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုအရှိတ်အချမ်းဝါရှင်တန် DC, မေရီလန်း၊ဗာဂျီးနီးယားကမြန်မာဒီမိုကရေစီရေးလှုပ်ရှားသူတွေစုပေါင်းပြီးဒေါ်အောင်ဆန်းစုကြည်မွေးနေ့ပွဲအတွက်မေရီလန်းပြည်နယ် Silver Spring မှာရှိတဲ့အလဲတန်းကျောင်းမှာစနေနေ့ကဘာသာပေါင်းစုံဆုတောင်းပွဲကျင်းပခဲ့တယ်လို့ပွဲကျင်းပရေးမှဦးဆောင်ပါဝင်သူဦးရင်ထွေးက VOA ကိုပြောပါတယ်
။ဒီပွဲလေးကတော့အမေဒေါ်အောင်ဆန်းစုကြည်ရဲ့89နှစ်မြောက်ဝင်နေစတောင်းပွဲလေးဖြစ်ပါတယ်ဒီပွဲလေးမှာကျွန်တော်တို့ဗုဒ္ဓဘာသာတွေရောခရစ်ယာန်ပေါင်းစုံမွတ်စလင်ပေါင်းစုံဘာသာပေါင်းစုံအနေပြီးအားလုံးတယောက်ပြီးစုတောင်းပေးကြပါတယ်ခင်ဗျာဒီအပြင်ကျွန်တော်တို့နိုင်ငံတော်သမ္မတကြီးဦးမြင့်အပါဝင်ဒေါက်တာဆန်းစုကြည်အပါဝင်ဖန်စီခန့်နဲ့နိုင်ငံရေးအကျဉ်းသားအားလုံးလွတ်မြောက်ဖို့လေဒီပွဲလေးကတောင်းပေးခဲ့ပါတယ်ဒီပွဲလေးမှာပဲကျွန်တော်တို့တည်ရန်ကြိုးမိန်ပေးကြတဲ့ကိုချင်းမီကိုဇီယာတို့တို့လွတ်မြောက်ဖို့အတွက်လေအဲ့ရလည်းဒီကောင်မတော်မတွေအားလုံးကစတောက်ပြီးတော့ကျွန်တော်တို့တည်တံပေးမှလွတ်မြောက်ပြီးအမြန်ဆုံးတိုက်ပြီးပြန်လဲထူထောင်ပါရဝါပြောတဲ့နေရာကိုရှိတတ်နိုင်ပါသလိုအားလုံးစတောက်ပြီးတော့ဒီပွဲလေးကိုလုပ်ခဲ့ပါတယ်ဒီပွဲလေးမှာတယောက်လာရတဲ့ညီကောင်မတော်မတွေအားလုံးကလည်းပြည်တွင်းမှာရှိတဲ့ညီကောင်မတော်မတွေနဲ့အားလုံးတူတဲ့တသားတွေဆိုတဲ့ဆန္ဒလေးကိုဖော်ထုတ်တဲ့ပွဲလေးဖြစ်ပါတယ်ခင်ဗျာ
အလားတူကနေဒါနိုင်ငံဗန်ကူးဗားမြို့ဘေဂွန်ဖီးစ်ပန်းချံမှာလည်းဒေါန်ဆန်းစုကြည်မွေးနေ့အတွက်မြန်မာရေးလှုပ်ရှားသူတွေကဇွန်လ18ရက်နေ့မှာစွန်းဆက်ကလှူဒန်းတာအပြင်စူတောင်းပွဲကျင်းပခဲ့တယ်လို့မအေးမိုးသူကပြောပါတယ
်။အမေတော်ဆုံးကြီးရဲ့ဝင်းနေပွဲကိုစံရတိုင်းငုံအတိုင်းနာနေလေပုံမျိုးနဲ့ကိုအချိန်ဆိုင်ပြီးတော့ဒီနေ့ကိုကျင်းပကျင်းပပါတယ်။အဓိကကတော့အဖြစ်အဆိုးရနေပြီးတော့အမေဆောင်မောက်မနစရေးစားပွဲကိုအတိမမပြုပဲမတရားအသိပြီးတော့မေစုနဲ့ဟိုသူ့ရဲ့ကက်ဘင်နက်ကိုမပြားအကျဉ်းထားတာအဖြစ်ကိုအများဆုံးလွှတ်ပေးဖို့ရေဒီမြို့သားညီညွတ်ရေးအစိုးရကိုတတိယအစိုးရနဲ့ပေါ့နော် international ပေါ့နော်တရားဝင်အသိမှတ်ပေးဖို့ပြုပေးဖို့ရေအဲ့ဒါကိုကျွန်တော်တို့တောင်းဆိုရနေနေဒီစမရာကြီးဖြစ်ပါလေကျွန်တော်နိုင်ငံရေးယုံကြည်ချက်ကြောင့်မတရားအကျဉ်းထားကြံခံရတဲ့နိုင်ငံရေးအကျဉ်းသားတွေကိုလည်းအများဆုံးပြုမြောက်ပေးဖို့နဲ့ဟိုဆန်းစစ်နှိပ်စက်တာတွေကိုအများဆုံးရပ်တန့်ဖို့စစ်အစိုးရကိုတောင်းဆိုတာလည်းပါပါတယ်
ဥရောပတိုက်ကနယ်သာလန်နိုင်ငံဘရီဒါမြို့ကဒေါက်တာအရှင်စန္ဒဝရရဲ့ကျောင်းတိုက်မှာလူထုကောင်းဆောင်ဒေါအောင်ဆန်းစုကြည်ရဲ့89နှစ်မြောက်မွေးနေ့အတွက်မြန်မာပြည်စုပေါင်းပြီးဆွမ်းကပ်လှူဒန်းတာနဲ့အလှငွေထည့်ဝင်တဲ့အစီအစဉ်တွေလုပ်ခဲ့တယ်လို့ကြပြဆရာကြီးဦးတင်မိုးရဲ့သမီးဖြစ်သူမမိုးမိုးနှင်းကပြောပါတယ်
မင်းစုမင်းနဲ့အမတ်ကြီးကထူထောင်ပေးရမယ်လို့ရှိတယ်နော်အချင်းချခံရတဲ့နိုင်ငံရေးအချင်းသူအချင်းသားအားလုံးလွတ်မြောက်ကြပါစေ။တိုင်းပြည်ဒီမိုကရေစီရေးအမြန်လက်လမ်းမှန်ကိုရောက်ရှိပါစေ။မင်းစုရောကျမ်းမာပါစေ၊ချမ်းသာပါစေ၊အသက်အရွယ်ရှိပါစေ။မာပြည်သူပြည်သားတွေနဲ့အတူဒီမိုကရေစီနိုင်ငံတော်တည်ကြည်စီကိုအတူပျော်ပျော်ရွှင်ရွှင်ချီးတက်နိုင်ပါစေ။မကြခင်အချိန်မှာမင်းစုအမြန်ပြန်လည်ထွက်ပေးကြပါ။မင်းစုမှာဘာအပြစ်မှမရှိပါဘူး။မင်းစုကကောင်းတဲ့ကောင်းကျိုးတွေပဲတိုင်းပြည်ပြည်သားတွေပေါ်မှာစေတနာထားကောင်းမှုကြိုးပမ်းတဲ့တိုင်းပြည်ရဲ့မိခင်တိုင်းပြည်ရဲ့ခေါဆောင်ကောင်းဖြစ်ပါလေ
အသက်89နှစ်ရှိလာပြီဖြစ်တဲ့နိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါက်တာဆန်းစုကြည်ဟာလူမှုအောင်ကြောင်းမှုဖြစ်ခဲ့တဲ့1988ခုနှစ်ကစလို့မြမနိုင်ငံရေးတဲ့စတင်ဝင်ရောက်လှုပ်ရှားလာခဲ့ပြီးစစ်အာဏာရှင်အဆက်ဆက်မှာအနည်းဆုံး15နှစ်ကျော်ကြာနေအိမ်အကျယ်ကျုပ်ကြခံခဲ့ရသူဖြစ်တယ်လို့2021ဖေဖော်ဝါရီလစစ်အာဏာသိမ်းပြီးနောက်ပိုင်းအခုအချိန်ထိအကျဉ်းချခံရဆဲဖြစ်ပါတယ်ခင်ဗျာ